ကမ္ဘာကျော်နုပညာရှင်လီယိုနာရိုဒာဗင်ချီကွယ်လွန်ခဲ့တဲ့1900ခုနှစ်ထိမှခန္ဓာတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့ကစတင်ပြီးတော့ကျင်းပနေပါပြီ။လီယိုနာရိုဒာဗင်ချီရဲ့အုတ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတဆာဂီယိုမတ်တာရီလာကပောက်ပြီးတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခွန်နဲ့အတူကာရဝပြုခဲ့ကြပါတယ်။ပြင်သစ်နိုင်ငံလောတောင်ကြားမှာဒာဗင်ချီရဲ့အုတ်ဂူရှိတာပါ။အဲ့ဒီဒေသကဒာဗင်ချီမကွယ်လွန်ပြီးသုံးမြင်နေတော့ခဲ့တဲ့ကလော့စ်လူစီအင်္ဂလိပ်ဘာသာနဲ့တမန်တော်ဦးတောက်ခဲ့ကြပါလေ။အီတလီနဲ့ပြည်နယ်နိုင်ငံကြားဒာဗင်ချီရဲ့လူပညာလက်ရာတချို့နဲ့ပတ်သက်ပြီးတော့မကြခင်လပိုင်းအတွင်းဆက်ဆံရေးတွေတက်မှမှုရှိခဲ့တာပါ။ဒီနေ့ကုန်ပိုင်းမှာတင်းနစ်ကအထင်ကြီးလုပ်ကြတဲ့မှာဒာဗင်ချီရဲ့လက်ရာတွေပြောင်းလဲလို့ဖို့အီတလီကနေငှားတဲ့ကိစ္စတွေတော့မပြေလည်ဖြစ်ခဲ့တာပါ။အခုခီးစဉ်ကြောင့်ပြည်တယ်မှုတွေရှိလာလိမ့်မယ်လို့ဆိုပါရစေ။